မန္တလေးမြို့မှာရဲဘတ်ကြလမ်းပေါ်ထွက်ဆန္ဒပြမှုတွေရပ်ဆိုင်သွားပြီးတကိုးကြီးဖျားတွေမှာတော့ဖျောင်းနိုင်စီမီနဲ့ပူဇော်ဆူတောင်းမှုတွေအခုရက်ပိုင်းတွင်ပို့ပြီးတွေ့လာရတယ်လို့မန္တလေးမြို့ကတချို့ကပြောပါတယ်။ဖျားကြီးကြောက်တော်ကြီးအောင်တော်မူနဲ့ရွှေကြီးမြင့်ဖျားတို့မှာအရင်ကလိုပုံမှန်ဖျားဝေးပြီးတဲ့ပုံစံတွေနဲ့မတူပဲပြီးခဲ့တဲ့ဆန္ဒပြပွဲမှာတန်ဃာတော်တွေမေတ္တာပို့ရွတ်ဆိုခဲ့တဲ့လူချင်းချင်းနှိပ်စက်ချင်းကင်းဝေးကြပါစေဆိုတဲ့မေတ္တာပို့တာတွေကိုအတန်ထွက်ရွတ်ဆိုလူတချို့ကလည်းတွေ့ရတယ်လို့မန္တလေးမြို့တချို့ကပြောပါတယ်။
ကျွန်တော်ရောက်တာအောင်လုံးကြားလေးရောက်ပါတယ်တက်တော်ကြီးကြားလေးရောက်တယ်ဘာမျိုးနေရောက်ပါတယ်ဆရာကြီးကသူစိတ်ထဲကအရင်ကချမ်းသာနေနေနေရမကောင်းဘူးသူစတောင်းလာပုံမှန်ဒီစားနဲ့မတူအောင်သူမိတာပုံကိုစတောင်းနေပေါ့တန်ရက်ထပ်ချုပ်ကနေဆယ်ရပေါ့၃ရောက်၄ရောက်၄ရောက်၁ရောက်ပေါ့နော်၅ရောက်ကျန်တော့ကြော်ရဆိုတော့ဒါကအင်းကဆက်နဲ့ကတော့ကျတော့အဲ့ဒီ၅ရောက်အောက်မှာပဲသူတောင်းကြတယ်ဒီကိုအစီအစဉ်နဲ့ကိုတီးကြရင်းနဲ့ကိုတွားကြတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဘုရားဘာသာထုံးစံအတိုင်းကတော့ဒီလိုပဲဖျားသွားနေကြမှာလားလို့ဒီနေ့နဲ့ဗာများထူကြလို့လေဟိ
ုရိုးရိုးသွားတဲ့လူတွေနဲ့ရှိချင်နေရှိမှာပေါ့ကြာဆုံးသွားတဲ့ရဟန်းရှင်ကိုကြောင်းလာပြီးသူတွေအတွက်ဝတ်ကျူရှူတောင်းဖို့တွေ့ဆိုတဲ့ဒီကြာကစဲရဖြစ်ပြီးလုပ်ထားတာကိုတော့ဒါတမ်းလာရိုးရိုးပြည်သူကတော့ဖျားကြီးကိုရဲဆောင်ပြီးတော့လာမယ်မထင်ပါဘူးကြာတော့တောင်းခန်းစီဒီမှာတော့တကယ်ကိုသူရဲ့စန္ဒာရှိလို့ဖျားကြီးကိုရှားရောက်ပြီးတော့ကိုလိုမျိုးရှူတောင်းတယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲမြင်မိပါတယ်
ဒီလိုဝိပုစုတောင်းသူတွေကိုနှောက်ရှက်မဲ့အာဏာပိုင်တွေကိုလည်းမတွေ့ကြရဘူးလို့အဲဒီမျက်မြင်တွေကပြောပါတယ်။ဗုဒ္ဓဘာသာဝင်တွေလည်းမကမနေ့ကတောက်ကြနေလည်းဖြစ်တယ်မို့အစ္စလမ်ဘာသာဝင်တွေလည်းပလီဝိကျောင်းတွေမှာငြိမ်းချမ်းရေးအတွက်ဆူတောင်းကြတာတွေရှိတယ်လို့အစ္စလမ်ဘာသာရေးအဖွဲ့ဝင်တယောက်ကလည်းအခုလိုပြောပြပါတယ
်။ဒီဝိကျောင်းမှာဝိပုပြလို့ရှိရင်ကျွန်တော်တို့ဒီပေကောလည်းပေးတယ်ပေကောပေးပြီးလည်းဆူတောင်းပါတယ်။ဒုက္ခရောက်နေတဲ့လူတွေမတရားနှိမ့်တဲ့ခါရရတဲ့လူတွေဒုက္ခခံသွားရလို့ဆုံးဆုံးသွားတဲ့လူတွေအဲ့ဒီမှာပြပါသူရတောင်းပါ
မန္တလေးမြို့ရဲ့မဟာမြတ်မဏိဘုရားဇောင်းတန်းဝင်းကျင်တွေကလွဲပြီးကျန်တကိုးကြီးဘုရားတွေမှာလုံခြုံရေးတွေမရှိကြပါပဲ။ဘုန်းကြီးကျောင်းတွေရှိမှာတော့လုံခြုံရေးဟာအတန်အသင့်ရှိနေတော့မယ်လို့သိရပါတယ်။အမရပူရမဟာကဏ္ဍရုံကျောင်းတိုင်းဝင်းကျင်မှာလည်းလုံခြုံရေးတပ်သားအစ်စ်တွေချထားပါတယ်။အရင်ကအမရပူရမှာတပ်မ69အခြေစိုက်ပြီးမဲ့အခုတပ်မ33ကိုပို့ထားပါတယ်။မဟာကဏ္ဍရုံကျောင်းကစာတင်တန်ဃာတော်တချို့နဲ့မန္တလေးစာတင်ကျောင်းတိုင်းကတန်ဃာတော်90ရာခိုင်နှုန်းလောက်ဟာနေရက်ကိုပြန်ကျွတ်သွားခဲ့တယ်လို့တန်ဃာတက္ကသိုလ်သတင်းရက်ကွက်ကလည်းသိရပါတယ်။အစိုးရရဲ့တွေကတချို့ကျောင်းတိုင်းတွေကိုအာဏာပိုင်တွေဟာတန်ခါတပ်ပေါင်းစုရှိမရှိနိုင်ငံကြီးနဲ့ဆက်ဆက်တဲ့တန်ခါတော်တွေရှိမရှိကျောင်းတိုင်းဆရာတော်တွေကနေတဆင့်စုံစမ်းလျှောက်ထားတာမျိုးရှိခဲ့တယ်လို့သိရပါတယ်။လက်ရှိမန္တလေးတိုင်းလုံးမှာတန်ခါတော်3000ကျော်ရှိပြီးတနိုင်ငံလုံးရဲ့9ဘုတ်တော်ရှိပါတယ်။ရန်ကုန်မြို့မှာတော့တန်ခါတော်4000ဝဲကျော်ရှိပြီးတနိုင်ငံလုံးမှာတန်ခါ9300ကျော်ရှိတယ်လို့တန်ခါတက္ကသိုလ်အတိုင်းဝန်ကတဆင့်မေးမြန်းသိရှိရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတန်ဃာတော်ရဲ့ကံဆောင်တပိတ်မောက်ချီတက်မှုကိုအာဏာပိုင်တွေကအကြမ်းဖက်နေနေပြီးဖမ်းဆီးနေမှုအပေါ်မန္တလေးမြို့ကတန်ဃာတော်တွေကမကြည်မနှက်ဖြစ်နေကြပါတယ်။အထူးဖြစ်ရဟန်းပြူတွေကဒေါသထွက်နေပြီးပြဿနာမပေါ်ဘဲအေးအေးငြိမ့်ငြိမ့်နေလို့တဲ့ကျောင်းနိုင်ဆရာတော်တို့ဆုနဲ့အယူအဆကွဲပြားမှုတွေလည်းရှိနေတယ်လို့သိရပါတယ်ခင်ဗျာ။